မယ်အရင်ကတော့ Joseph Samkhonnat ဖြစ်ပါတယ်။လာရှုံဤပညာတက္ကသိုလ်မှာပထမနှစ်ပညာသင်ကြားနေပါတယ်။ကျောင်းသားသမဂ္ဂမှာတော့ဖွဲ့ဝင်ပေါ့
။အခုပြောနေတဲ့သူကတော့လာရှုံဤပညာတက္ကသိုလ်မှာမျိုးပြအင်ဂျင်နီယာပထမနှစ်တက်နေတဲ့ကျောင်းသား Quarter Ender လူငယ် Joseph Samkhonnat ပါ။သူကကျောင်းသားသမဂ္ဂမှာလည်းပါဝင်ပါတယ်။လူငယ်တယောက်အနေနဲ့ဘာကြောင့်သမဂ္ဂမှာပါဝင်လှုပ်ရှားခြင်းစိတ်ဖြစ်ခဲ့တာလဲဆိုတော့
ပါဖြစ်တယ်ဆိုတာကျတော့ပညာရေးနဲ့ပတ်သက်မစင်ဒီစနစ်တွေနေ့စဉ်ကြုံနေရတဲ့ကိစ္စတွေတော့မကျေနပ်လို့ပေါ့ဗျာမကျေနပ်လို့ကျွန်တော်အနေနဲ့ပြုရင်ပြောင်းလဲမှုကိုလိုချင်တယ်လုပ်ချင်တယ်အဲ့ဒါကြောင့်မလို့ကျောင်းသားသမဂ္ဂမှာပါဝင်ဖြစ်တာပေါ့ကျွန်တော်ကလက်တွေ့လေ့လာပြီးတော့လုပ်ချင်တယ်ဗျာပြီးတော့ကျွန်တော်တို့ပြောင်းလဲနိုင်မယ်ဆိုတာကျွန်တော်ယုံကြည်တယ
်ဒါပေမဲ့သူတို့စီမှာကျောင်းအာဏာပိုင်တွေအားပေးတဲ့သမဂ္ဂနဲ့အာဏာပိုင်တွေအားမပေးတဲ့သမဂ္ဂဆိုပြီးနှစ်ခုဖြစ်နေတာကိုလည်းဆန်ခွန်ကပြောပြပါတယ်
ကျောင်းသားသမဂ္ဂမှာတော့လောလောဆယ်ကျွန်တော်ကျောင်းအခြေအနေနဲ့ဆိုရင်ကျောင်းသားသမဂ္ဂကလည်းနှစ်ခုဖြစ်နေပါတော့เนาะနှစ်ခုဖြစ်နေတဲ့အခြေအနေမှာဆိုရင်ပိတ်အဆင်မပြေမှုလည်းခက်ခဲမှုလည်းရှိရဲ့နှစ်ခုကဖြစ်တယ်ဆိုတာမုံမတူတာလည်းပါတယ်ပေါ့ပြီးတော့မှအချင်းချင်းကြားမှာနားလည်မှုဝဲခဲတာလည်းပါပါတယ်အဓိကတော့မူရဝဲနေတာပေါ့တစ်ဖက်မှာပိုအားတာတော့ပေါ့ကျောင်းအနာပိုင်းနေအနေနဲ့ဟုတ်ခါကကျတော့ကျောင်းရဲ့အတိုက်ခိုက်များရဲ့ဗျကျောင်းရဲ့အုပ်ချုပ်ရေးရင်လည်းအဲ့ဘိုင်းတော့တော်တော်တော့ခက်ခဲတယ်။ဒါပေမဲ့အလုပ်ကိုခွဲလုပ်တယ်လို့ပဲမြင်ပါတယ်။ကျွန်တော်အနေနဲ့တော့
ဆန်ခွန်နဲ့ဟာလက်ရှိပညာရေးစနစ်ကိုအားမရတဲ့အတွက်ဒီမိုကရေစီပညာရေးစနစ်ကိုလိုလားနေတဲ့လူငယ်တစ်ယောက်ပါ။ဒါကြောင့်ပညာရေးပြုပြင်ဖို့ကိုအတော်ဆရာထက်သန်နေတာကြားရပါတယ
်။ကျွန်တော်ထင်တာကတော့အခုပညာရေးစနစ်ကဆရာတွေရောအခြေပြုတဲ့ပညာရေးစနစ်ဖြစ်ဖို့များနေရဲ့ဗျ။အခြေအနေအဲ့လိုခံစားရတယ်။အဲ့တော့ကျွန်တော်တို့အနေနဲ့လည်းကျောင်းတော့ပြန်ပြီးတော့အခြေပြုတဲ့ပညာရေးစနစ်ဖြစ်စီခြင်းနဲ့ဗျအခုဆိုရင်ကျွန်တော်တို့ကျောင်းသားယူကျွန်တော်ကြားနေရသလောက်သိမြင်နေရသလောက်ဆိုရင်အရင်ကထက်မတော်ဘူးဒါမှမဟုတ်မလုံနိုင်ဘူးလို့ထင်ကြတဲ့လူတွေရှိအဆရာတွေရှိတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့လိုမဖြစ်ကျွန်တော်တို့ကအချိန်နဲ့တည့်ရကြောင့်စနစ်တစ်ခုကြောင့်နောက်ကျနေတာပဲရှိတယ်ကျွန်တော်တို့လုံနိုင်တယ်အဲအဲ့ဒါကြောင့်မလို့ကျောင်းသားကိုအခြေပြုဖို့လိုအပ်တယ်လို့ထင်တယ်အဲ့လိုမျိုးပညာရေးစနစ်ဖြစ်ခြင်းတယ်ပေါ့
ဒီကြားထဲမှာမထင်မှာပဲသူတို့ဒေတာမှာခုရပိုင်းစစ်ပွဲတွေတကြောပြန်ပို့ပြီးပြင်းထန်လာတဲ့အတွက်ကျောင်းသားတွေကြားမှာလည်းတက်ရောက်မှုဖြစ်ခဲ့ပါတယ်။တိုက်ပွဲတွေဆက်ဖြစ်လာတဲ့နေ့တွေမှာဆိုရင်ကျောင်းသားအများစုကကျောင်းကိုရောက်မလာကြဘူးလို့ပြောပါတယ်။သူတို့အနေနဲ့လည်းစစ်ပြေဒုက္ခတွေကိုတတ်နိုင်တာသွားကူညီတယ်လို့ဆန်ခွန်နဲ့ကပြောပါတယ်
။ဆက်ဖြစ်တဲ့နေ့ဒီအဲ့သလောဆိုရင်ကျွန်တော်တို့သမဂ္ဂအနေမှာနေရာတွေနဲ့အဆက်အသွယ်လုပ်ပေးတာရှိရဲ့ဗျ။နေရာတွေခြားတော့အဖွဲ့အစည်းတွေနဲ့လေ CSO တွေပိုင်းနဲ့အဆက်အသွယ်လုပ်ပြီးတော့စစ်ပြေရှောင်းတွေအတွက်နေရာတွေထိပ်ပေးတာစီစဉ်ပေးတာတွေလုပ်ပေးရပြီးတော့မှအလူခံပြီးတော့ကျူပေးတာတွေလည်းရှိရပြ။တစ်ခါကတမကလည်းအာဂျုံမန်တက်လှုပ်တာလည်းတွေးရပြ။ဒီနေ့လိုနေမှာဆိုရင်ကိုယ်ကင်ဖက်ကဒါရိုက်တူရေးဆေးရုံမှာတွားပြီးတော့ကြည့်ရှုတာရှိရပြ။
တိုင်းပြည်မှာဖြစ်ပျက်နေတာတွေကိုတော့သူကသတင်းတွေနားထောင်ရတာနဲ့သိခွင့်ရတာလို့ဆိုပါပဲ
။ဒီတင်းထဲမှာဆိုအများဆုံး VOA ရဲ့ RCN TVB တွေနားထောင်ဖြစ်တယ်ဗျ။ကျွန်တော်ဒင်းကနားမှာတိုက်ရဲမှာပါဗျာအဲ့ဒီတော်တော်တမ်းမဆောင်မနဲ့လုတ်ပေးနိုင်တယ်လို့မြင်ပါဗျာဒီတိုင်းရင်းသားရေးရပိုင်းမှာဆိုရင်တော်တော်လေးတွေးရှိတယ်ဗျာအဲ့ဒီမှာ
တိုင်းရင်းသားလူငယ်တယောက်အနေနဲ့ချက်တန်းနေတဲ့ခင်တဲ့ပတ်သက်လို့ဘာကိုထောက်ပြခြင်းလဲဆိုတော့မျိုးပြလူရန်းသားတွေကမှာတိုင်းရင်းသားတွေနဲ့ပတ်သက်လို့ပြောဆိုတတ်တဲ့လူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာသတင်းအချက်လက်မှားတွေအယူဆမှားတွေမရှိသင့်တော့တဲ့အကြောင်းသူကပြောပါတယ
်ကျွန်တော်တို့လူမျိုးစုပြည်နာဆိုရင်ရှိရဗျာအနည်းနဲ့များကြုံရတယ်သူတို့ကအားနည်းတဲ့တိုင်းသားလူမျိုးစုတွေမှာပုံများရင်ဟိုတပင်းအမားတွေလွင့်ထားတာတွေပြီးတော့အယူဆအမားတွေလွင့်ထားတာတွေပြီးတော့မဟုတ်တဲ့စကားတန်လွင့်ထားတာတို့ဒါမှမဟုတ်တွေးခွဲတဲ့စကားတွေတော့လွင့်ထားတာကျွန်တော်တို့ဆိုကြုံခဲ့ရတယ်ဗျဥမာကျွန်တော်အတွေ့အကြုံရဆိုရင်ကျွန်တော်ရန်ကုန်ဖက်သွားနေတဲ့အချိန်တွေဆိုရင်ကျွန်တော်ထူးဆန်းကြည့်ကြတာတို့မြင်ဘူးအောင်ကြည့်ကြတာတို့ပြီးရင်ဟိုအသားစားလာတို့အဲ့လိုမျိုးလေးမေးတာလူသားစားတယ်ကြားဘူးတယ်အဲ့လိုမျိုးတို့ပြီးရင်နမေဒီမကြားဘူးလားအဲ့လိုမျိုးအခက်ခဲရှိရဗျဒါဝါမဟုတ်တခြားတော့တိုင်းသားကျွန်တော်တကယ်ချင်းနေလို့မှဆိုပလောင်လို့ဆိုရင်တော့ဟိုအဲ့လိုမျိုးလေသူမဟုတ်တဲ့ဇကားတွေကအများကြီးပြောခံနေရတယ်လို့ဖြစ်တယ်ဗျအဲ့မှာတိုင်းသားတွေအနေနဲ့မကြည်နဲ့တာတွေဖြစ်သွားနိုင်နေဗျကလေးဘဝမှာကလေးကလေလူငယ်ဘဝမှာကလေ
းဒါဆိုရင်ဘာလို့သိကြလဲဆိုတော့တိုင်းရင်းသားလူမျိုးစုတိုင်းရဲ့ဖြစ်တည်မှုကိုလက်ခံကြဖို့လူတွေကြားမှာပညာရေးကတစ်ဆင့်မမှန်ကန်ကန်သင်ကြားပေးဖို့လိုအပ်တယ်လို့သူစိတ်ကူးကိုပြောပြပါမယ်
။အဲ့ဒါအကြောင်းမလို့ကျွန်တော်တို့အနေနဲ့တိုင်းသားလူမျိုးစုတိုင်းရဲ့ဖြစ်တည်မှုကိုလက်ခံဖို့အရေးကြီးတယ်လို့ကျွန်တော်ယူဆရပြ။ပြီးတော့မှကျွန်တော်တမိုင်းဘာသာရပ်ဒီမှာပြောပဲဗျာ။ကျွန်တော်တင်နေတဲ့ဘာသာရပ်ဒီမှာလည်းဟိုတိုင်းသားအားလုံးရဲ့ဖြစ်တည်မှုတွေကိုအရှိတိုင်းအမှန်တိုင်းထောက်ပြနိုင်ဖို့လိုအပ်ရ အဲ့ဒီမဟုတ်ဆိုရင်လူမျိုးစုကြီးတွေရဲ့သဘောတရားပဲလွှမ်းမိုးနေသေးရဆိုရင်တော့လူမျိုးစုငယ်ရောတခြားတော့လူမျိုးစုကြီးကြားမှရောအခြေချင်းတွေးခွင်းနေဦးမှာပဲဗျာ
သူ့အနေနဲ့လည်းဘွဲရပြီးရင်သိပညာပေးလုပ်ငန်းတွေလုပ်ဖို့စံနာရှိရလို့ပြောပါတယ်ကဲညီလေးညီမလေးရောနိုင်ငံသားတိုင်းရင်းသားအလုံးတန်းတူပညာရက်တွေဖြစ်ဖို့တိုင်းရင်းသားတွေကြားမှာအထင်မြင်မှားနေတာတွေပြန်ပြီးတိမ်မက်ဖို့ဘယ်လိုလုပ်ကြရင်ကောင်းမလဲဘယ်လိုစိတ်ကူးရှိလဲနောက်တစ်ပတ်မှာပြန်ဆွေးနွေးကြမယ်နော်